ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုဟာအခုအခါမှာကမ္ဘာတစ်လွှာလူပေါင်း 9.3 သန်းလောက်ဖြစ်နေပြီးရှေ့သတင်းပတ်ထဲလောက်ဆိုရင်10သန်းလောက်ဖြစ်လာနိုင်မယ်လို့သူခန့်မှန်းကြောင်း WHO အကြီးအကဲ Tedros Ghebreyesus ကဗိုလ်တော်ကြီးမှာပြောပါတယ်
We expect to reach a total of 10 million cases within the next week.
လာမယ့်သတင်းပတ်ထဲမှာဆိုကူးစက်ခံရသူက10သန်းလောက်ဖြစ်လာမယ်လို့ခန့်မှန်းရပါတယ်ကာဝယ်ဆေးနဲ့ကုသဆေးတွေရဖို့အတွက်သုတေသနတွေဆက်ပြီးလုပ်နေချိန်မျိုးမှာဒီရောဂါကူးစက်မှုရော့ကြပြီးအသက်တွေကိုကယ်နိုင်မဲ့နည်းလမ်းတွေကိုလိုက်နာကျင့်သုံးကြဖို့အရေးတကြီးလိုအပ်နေပြီဆိုတာကိုဒါကသတိပေးလိုက်တာလည်းဖြစ်ပါတယ်လို့ WHO သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ Saudi Arabia နိုင်ငံကသူတို့စီမားနှစ်ဆင့်ကျင်းပလေရှိတဲ့ Muslim တွေရဲ့ Hajj ပွဲတော်ကိုဖျားမှုတွေမလာဖို့အတွက်တားမြစ်လိုက်တာဟာ Coronavirus ပြန့်ပွားမှုရောပါစေဖို့အတွက်အထောက်ကူရတဲ့အတွက်ထောက်ခံကြောင်းလဲ WHO အကြီးအကဲကပြောပါတယ်WHO အရေးပေါ်အစည်းအဝေးဆိုင်ရာအကြီးအကဲဒေါက်တာမိုက်ခ်ရိုင်ကလည်းအမေရိကတိုက်ကနိုင်ငံအများအပြားမှာအထူးသဖြင့်အမေရိကတိုက်တောင်ပိုင်းနဲ့လယ်ပိုင်းဒေသတွေမှာအခုအချိန်ထိကူးစက်မှုကအမြင့်မားဆုံးအခြေအနေကိုမရောက်သေးတဲ့အတွက်အထူးသတိထားနေရဆဲဖြစ်ကြောင်းပြောပါတယ်ဒါကြောင့်ဒီရောဂါကူးစက်သူနဲ့သေဆုံးသူအရေအတွက်ကလာမယ့်သတင်းပတ်ထဲမှာပဲပိုးပြီးများလာနိုင်တယ်လို့လည်းပြောပါတယ်